ဆရာနာသိမ်းပြီးနောက်ကချင်နဲ့ကရင်ပြည်နယ်ကဒုက္ခသည်အသက်တွေတောင်းချီပြီးထွက်ပြေးနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ကဒုက္ခသည်အဟောင်းတသိန်းကျော်ကတော့နေရမပြောင်းနိုင်ကြသေးပါဘူးရခိုင်ပြည်နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ကြားတိုက်ပွဲတွေရပ်ဆိုင်လာတာ9လနီးပါးရှိပြီဖြစ်မဲ့စစ်ပြေဒုက္ခသည်တသိန်းကျော်ကတော့နေရမပြောင်းနိုင်သေးပါဘူးစားတော့နေထိုင်ရေးလုံခြုံရေးအခြေအနေကြောင့်ပြည်တွင်းဒုက္ခသည်တွေနေရပြောင်းနိုင်မှုအတွက်ခက်ခဲနေတဲ့အကြောင်းကိုရန်ကုန်လာခြင်းကိုကိုခေမောင်စိုးမင်းကပြောပြပြပါမယ်
စစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားနှစ်နှစ်ကျော်ကြာတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာနှစ်ဖက်တိုက်ပွဲတွေရပ်ဆိုင်ထားတာ9လနီးပါးရှိနေပါပြီ။တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်တွင်းဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့စစ်ပြေးဒုက္ခသည်တသိန်းကျော်ရှိနေပါတယ်။အဲ့ဒီဒုက္ခသည်တွေဟာအခုချိန်အထိနေရမပြောင်းနိုင်ကြသေးပါဘူး။လုံခြုံရေးစားသောက်နေထိုင်ရေးအတွက်အာမခံချက်မရှိတဲ့အတွက်မပြောင်းနိုင်ကြတာလို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစီအယုံအာ easy ပြောခွင့်ရကိုစောစောထွန်းကပြောပါတယ
်အကုန်လုံးမှကျန်ပါသေးတယ်အကုန်လုံးကျွန်တော်နောက်ဆုံးအပေရဲ့နေရှိရနေပေါ့နော်နောက်ဆုံးကျွန်တော်စီကောက်ရှင်အရာကတော့တသိန်းတစ်ပတ်ကျော်ရှိပါသေးတယ်ဒီစီကောက်စီဘက်ကပေါ့နော်စီကောက်စီဘက်ကတချို့သရမယာသခင်စီမချောသခင်တွေမှာနေရာပြဖို့အတွက်ကိုသူတို့တွဲအားပေးတဲ့ပုံစံမျိုးတွေကိုတွေးရတယ်အဲ့လိုနေရာပြနိုင်ဖို့ဆိုလို့ရှိရင်လည်းထပ်ပဲကူညီမှုတွေလုပ်ပေးမယ်ပေါ့နော်။ဥပမာ၃လစာစနစ်ခါပြေးမေးလို့အနေနဲ့ကျန်ဆောက်ပြေးမေးလို့ဆိုတဲ့ဖြစ်ပေါ့။အဲနောက်တရလုံးဝနဲ့တပည့်ပြီးတော့ထပ်ပဲမှုတွေပြေးမေးလို့ပေါ့နော်။ဒါမျိုးတွေကိုသူတို့ပြောနေကြပါတယ်။ဒါမဲ့လည်းဟိုစီမေးဆောင်တွေဖက်သားပြောနေနေအနေထားကကြတော့ဒီနေတွေကိုသူတို့မပြေခင်ကလေးကကျူတင်ဆောက်ပေးတာတို့နောက်တခြားကျော်စူပါပြောခဲ့တဲ့ဒီမိုင်းချင်းလေးကလည်းလုဆောက်ပေးတာတို့နော်နောက်ပြီးတော့မှဒီဒီအပစင်းရေးစီးတဲ့ခါမှာအမခေရဲ့ခုရှိအောင်လုပ်ပေးတာတို့တာမျိုးလေးတွေကိုသူတို့လုပ်ပေးနေချင်းပါတယ်အဲ့တော့ဟိုဒီစီကောက်စီဘက်ကတော့အဲ့ဒီဒီပိဆောင်တွေရဲ့လွယ်တဲ့ပုံစံအတိုင်းတော့မလုပ်ပေးနိုင်သေးဘူးလေအဲ့လိုမျိုးတော့ရှိနေပါတယ်ကြာဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ကညောင်ချောင်းပြည်တွင်းဒုက္ခသည်စခန်းမှာဆိုရင်လေလက်ရှိအချိန်ထိစပေးဒုက္ခသည်3,000ကျော်အထိရှိနေပါတယ်သူတို့နေရမပြောင်းနိုင်ကြတာနဲ့ပတ်သက်ပြီးညောင်ချောင်းစစ်ဘေးဒုက္ခသည်စကန်တာဝန်ကကိုခိုင်မျိုးအောင်ကအခုလိုရှင်းပြပါဗျာ
ခုလက်ရှိကျွန်တော်တို့စစ်ဆောင်စကန်မှာလူဦးရေကတော့ဟိုအင်ချောင်းစုက620လေးရှိတယ်620လေးစုရှိတယ်လူဦးရေကြတော့ဒီ3,400ကျော်ရှိတယ်ပေါ့နော်ဟောနေရပြင်ဖို့ကြတော့ခုကျွန်တော်တို့ဒီစစ်ဆောင်စကန်ကဒီမှာနေတဲ့လူတွေကြတော့ဒီအကုန်လုံးကဒီကလဒန်ဒီရဲ့မြေရဲ့အဖျားမှာပေါ့နော်ဒီမိရှုခံထားရတဲ့ယော်တွေကမြောက်တဲ့အခါကျတော့ဒီအစိုးရကလေးဒီဘလို့စီမံပန်ပုတ်ပြင်မယ်ဆိုတော့ကျွန်တော်တို့မသိဘူးဒီနောက်ပြီးတော့နေရပြန်ဖို့အတွက်ဒီအကျိုးနှိမ့်နိုင်တာတွေတော့ရှိခဲ့တယ်။အဲ့ဒီမှာကျွန်တော်တို့ဒီစစ်ဆောင်တွေတွေ့ရတာကျတော့သူတို့ယော်ရဲ့အနိုင်မှာပေါ့နော်ဒီစစ်တပ်ကနေပြီးတော့အခိုင်အမာတက်စစ်ထားတာတွေရှိတယ်။ဒါတွေကိုသူတို့ဆုံးမပေးဘူး။ဆိုတော့ဒီနောက်ပြီးတော့ဒီမိရှုခံထားရတဲ့ဒီနေအိမ်တွေကိုပေါ့နော်ဘလို့ပြုပြင်မွေးမြန်ပြင်မလဲ။နောက်ပြီးတော့ဒီသူတို့ပြန်တော့ရင်တော့ဘလို့စတော့နေထိုင်ကြမလဲအဲ့ဒီအပေါ်မှာမုန်တင်နေပါလေဒီသူတို့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးမှာပဲသူတို့နေရပြန်နိုင်မယ်လို့တော့ကျွန်တော်တို့ထင်တယ
်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာတမ်းမတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအစောပိုင်းကတည်းကနေဒီကနေ့အထိတိုက်ပွဲရပ်ဆိုင်ထားပြီးမဲ့လဲနောက်ထပ်စစ်ပွဲတွေထပ်ဖြစ်လာမှာကိုစိုးရင်တာကြောင့်နေရမပြန်နိုင်သေးတာဖြစ်တယ်လို့မြောက်ဦးမြို့ကစစ်ဘေးဒုက္ခသည်တယောက်ကပြောပါတယ်
ပြန်ရကောမပြန်ရရလဲဟိုကနောက်ဒီသက်ဆူချင်းများဖြစ်လာမလားဆိုပြီးအတွင်းနေကြတဲ့သူမပြန်ရတော့ဟာဆက်ပွင့်မရှိရင်လည်းဘာလို့ပြောမလဲဟိုကပြန်ဖြစ်မဲ့အနေထားလူလူတွေကစိုးရင်ကြတယ်ဆိုအဲ့လိုပြော
ခုလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်စစ်ကောင်စီကိုမေးမြန်းမှု VOA ကဆက်သွယ်ခဲ့ပြီးမဲ့လဲဆက်သွယ်လို့မရရှိခဲ့ပါဘူးပြည်တွင်းဒုက္ခသည်စခန်းတွေမှာကိုလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့တောက်သုံးရရှာပါမှုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူသားချင်းစာနာမှုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့စားနပ်ရိက္ခာထောက်ပံ့မှုတွေပုံမှန်မရနိုင်တော့တာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုနေကြပါတယ်ခင်ဗျာ